ဒီနေ့မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်။အမေရိကန်စစ်တပ်ကအစမ်းထက်5000မြန်းတဲ့ hypersonic ဒုံးကျည်တဲ့တစ်စင်းကိုစမ်းသပ်ကြောင်းအင်ကာနီမှာကြေညာပါတယ်။ခေရှိပြည်လက်နက်နည်းပညာမှာတရုတ်နဲ့ရုရှားတို့နဲ့တန်းတူဖြစ်စီမဲ့ဒါမှမဟုတ်လေတာလွန်အောင်လုပ်ဖို့အမေရိကန်စစ်ထံမှချုပ်ပင်တဂွန်တာဝန်ရှိသူတွေကြိုးစားနေတာဖြစ်ပါတယ်။ဒက်တလောစမ်းသပ်ပြီးစီခဲ့တဲ့လေယာဉ်တစ်စင်းနဲ့ hypersonic ဒုံးကျည်စမ်းသပ်မှုမှာအစမ်းထက်5000လောက်အမြန်ဆုံးရှိခဲ့ကြောင်းကာကွယ်ရေးဆိုင်ရာအသင်းနှင့်သုတေသနအစီမံကိန်းများအေဂျင်စီ DARPA ကပြောဆိုထားပါတယ်။အစမ်းထက်5000ဆိုတာကတော့တနအီကိုအနည်းဆုံးမိုင်3800လောက်အမြန်ဆုံးရှိပါတယ်။ဒါဟာဆိုရင်အစမ်းထက်5000မြန်းတဲ့ hypersonic လက်နက်အမျိုးအစားတဲ့မှာဒုတိယမြောက်စမ်းသပ်တာဖြစ်ပြီးပြီးခဲ့တဲ့စက်တင်ဘာလကပထမဆုံးစမ်းသပ်ခဲ့တဲ့ဒုံးကျည်နဲ့တိစောက်ပုံလည်းကွဲပြားပါတယ်။တရုတ်ကိုထိမိရွေရတဲ့ AUKUS မဟာမိတ်အဖွဲ့တည်းရဲ့ဆက်ဆက်ချက်တစ်ခုအနေနဲ့အမေရိကန်ပြည်ထောင်စု၊ဗြိတိန်နဲ့ဩစတြေးလျတို့က hypersonic လက်နက်တွေအရေးနဲ့ electronic စီးရေးစွမ်းဆောင်ရည်အတွက်စတင်ပူးပေါင်းဆောင်ရွက်မယ်အကြောင်းအင်ဂျာနီမှာပဲကြေညာပါတယ်။ပြီးခဲ့တဲ့စက်တင်ဘာလနှောင်းပိုင်းမှာကာကွယ်ရေးသဘောတူညီချက်သစ်စတင်ခဲ့ခြင်းကသဘောတူထားပြီးဖြစ်တဲ့အတိုင်းဂန္ဓာအများပြားမှာခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်ရေးလက်ရှိကြိုးပမ်းမှုတွေကိုတွန်းမြင့်နိုင်မဲ့ပူးရဲဆောင်ရွက်ချက်ဆိုလဲသုံးနိုင်ငံကပြောဆိုထားပါတယ်ရှင်